ခန့်သာလို့မပါရဲ့လားတူတော်မောင်ပြီးကြတဲ့ရက်ပိုင်းကသတင်းတပုတ်ဖတ်လိုက်ရတယ်အွန်လိုင်းကနေအမျက်မဲရောင်းချတဲ့ group ထဲမှာပါဝင်တဲ့လူအယောက်100ကျော်စီကနေငွေကျပ်3,000 36,000 ကျော်လိမ်လည်ပြီးထွက်ပြေးနေတယ်ဆိုတဲ့သတင်းမှပဲငါတူလိမ်သွားတဲ့သူကနှင်းဝေသည်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကအတိုးပေးပြီးအမျက်မဲရောင်းတဲ့ group ကိုထောင်ထားပါတယ်သူကချက်ပေါက်ကနေတဆင့်အထူးသဖြင့်အမျိုးသမီးတွေကိုဆက်သွယ်ပြီးစိတ်ဝင်စားလာအောင်ပြောဆိုစည်းရုံးပါတယ်တနေ့တည်းအမျက်ငွေ3,000နဲ့ချီပြီးပေးတဲ့အတွက်စိတ်ဝင်စားတဲ့သူကအယံများလာပါတယ်အစပထမပိုင်းမှာ group ထဲကနေဂျင်းနီမြုံနေတဲ့သူတွေကိုအယုံသွင်းပြီးအမြတ်ငွေပုံမှန်ပေးခဲ့ပါတယ်။ဒါကြောင့်နှင်းဝတိရောင်းချတဲ့စုမဲတွေကိုအလူရဲ့ဝယ်ယူခဲ့ကြပါတယ်။အချို့ဆိုတိန်းကိုယာနဲ့ချီပြီးစုမဲတွေကိုဝယ်ယူခဲ့ကြတာပါ။အခုတော့အကောင့်ပိုင်ရှင်ဟာကျပ်သိန်းပေါင်း 36,000 ကျော်ကိုလိမ်လည်ပြီးထွက်ပြေးသွားပါပြီ။တခါတုန်းကလည်းအွန်လိုင်းကနေကန်ဆမ်းမဲပေါက်တယ်။ပေါက်တဲ့ကန်ဆမ်းမဲတန်ဖိုးရှိပစ္စည်းကိုထုတ်ယူဖို့အရင်ဆုံးငွေပေးသွင်းရမယ်ဆိုပြီးလိမ်လည်မှုတွေဖြစ်ခဲ့ပါသေးတယ်။တခါနိုင်ငံသားသူအကောင့်ပုံစံမျိုးအကောင့်အထုဖွင့်ပြီးလိမ်မြန်ပါတယ်။သူဟာလူမှုကူညီကယ်ဆယ်ရေးအဖွဲ့ကတာဝန်ရှိတဲ့သူတယောက်ပါ။တင်ကနေတဆင့်အခြားဒုက္ခရောက်နေတဲ့သူတွေကိုကူညီထောက်ပံ့မှုဒေါ်လာ3နဲ့ချီရဲ့လူအသုံးဆောင်ပစ္စည်းတွေပေးပို့ခြင်းပါတယ်ဆိုပြီးချက်ပေါက်ကနေဆက်သွယ်လာပါတယ်။ပြီးတော့ဖုန်းနံပါတ်နဲ့လိပ်စာတောင်းပါတယ်။တိတ်မကြခင်မှာပဲနိုင်ငံခြားသားပုံစံမျိုးနဲ့ပို့လိုက်တဲ့ပစ္စည်းတွေရောက်နေပါပြီ။လာရွေးဖို့အတွက်ငွေ15သိန်းကြိုလွှဲပေးပါဆိုပြီးဖုံးဆက်ပါတယ်။အဲ့ဒီနည်းနဲ့အလိန်ခံလိုက်ရတဲ့သူတွေလည်းရှိပါတယ်။အခုရက်ပိုင်းမှာပဲနာမည်ကျော်ဗေဒင်ပညာရှင်စံစာနီဘူဓာတ်ပုံနဲ့အကောင့်အထုဖွင့်ပြီးကလေးကွန်မွန်းတက်ဟောစာရန်ရေလုပ်ငန်းနာမည်စိုက်နာမည်တွေကိုစံစာနီဘူနာမည်နဲ့ပေးပြီးဘေရင်ဝါဒနာပါသူတွေကိုလိန်တယ်နေတဲ့သူတယောက်ပေါ်လာပြန်ပါတယ်။သူကပထမညံပူဇော်ကကိုမက်ဆင်ဂျာကနေစာရိုက်ပြီးဖုန်းပေနဲ့ပို့ခိုင်းတဲ့။နောက်တော့ Viber ဖုန်းနံပါတ်တစ်ခုတင်ပြီး Viber ဖွင့်တယ်။အဲ့ဒီဖုန်းနံပါတ်ကပဲ Wave Money လွှဲခိုင်းပါတယ်။ဘေရင်ပညာရှင်စံစာနီဘူလိုပဲအခြားနာမည်ကျော်ဗေဒင်ဆရာတွေနာမည်နဲ့အကောင့်အထုဖွင့်ပြီးလိမ်စားလှုပ်ရှားနေတဲ့သူတွေအများကြီးလူမှုကွန်ရက်စာမျက်နှာတွေပေါ်မှာပေါ်နေပါတယ်။ဒါ့အပြင်နာမည်ကြီးပေါ်လုံးဆောင်မရေးတဲ့သူတွေရဲ့အကောင့်အထုဖွင့်ပြီးပွဲကြိုခန့်မှန်းတာတွေအတွက်ညံပူဇော်ကတောင်းနေတဲ့လူလိမ်တွေလည်းပေါ်နေတယ်လို့သိရပါတယ်ငါတူ။ဒါ့အပြင်လိမ်လည်မှုတွေလူရဲမှုတွေလိမ်အမျက်ထုံးမှုတွေလူကုန်ကူးမှုတွေဟာလည်းလူမှုကွန်ရက်စာမျက်နှာတွေပေါ်ကနေအစပြုတဲ့အနေအထားတွေများလာပါတယ်။နောက်ပြီးနိုင်ငံရေးလှည့်ကွက်ညှက်ကွက်တွေတဲ့ဘာသာရေးလူမျိုးရေးမှိုင်းတိုက်တာတွေအဒီကေယုံဖြစ်အောင်လှုံ့ဆော်စည်းရုံးတာတွေထဲမှာလည်းလူမှုကွန်ရက်စာမျက်နှာတွေဟာအသုံးချလို့ကောင်းတဲ့ဒီဂျစ်တယ်မီဒီယာတစ်ခုဖြစ်လို့နေပါတယ်ငါတူကောင်းတူတွေအများကြီးဖွင့်စီမံကိန်းတွေချလူအင်အားငွေအင်အားတွေအများကြီးသုံးပြီးတိုင်းပြည်ကြောက်ထဲကြမှာအခွင့်ရမဲ့သူတွေအတွက်အလုတ်လုတ်ပေးနေတဲ့သူတွေလည်းလူမှုကွန်ရက်စာမျက်နှာပေါ်မှာအများကြီးရှိနေပါတယ်ဗတ္တမာသူတွေဟာ Viber Facebook Online တွေကိုအသုံးပြုနေကြရမှာတယ်လီဖုန်းကုမ္ပဏီတွေရဲ့တာဝန်မဲ့မှုတွေနဲ့လည်းတက်ဆိုင်နေပါတယ်။အရင်ကစင်ကတ်အသစ်လျှောက်လို့ရှိရင်တက်ဆိုင်ရတယ်လီဖုန်းကုမ္ပဏီကိုစင်ကတ်အသစ်အတွက် register လုပ်ရပါတယ်။မှတ်ပုံတင်တဲ့ license ဓာတ်ပုံနှစ်ပုံပေးပြီးလိုအပ်တဲ့အချက်အလက်တွေဖြည့်ရပါတယ်။မြန်မာဆက်သွယ်ရေးကလည်း register လုပ်ထားတဲ့စင်ကတ်တွေမှတရားဝင်တယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့အခုနောက်ပိုင်း MPD, Telinor နဲ့ Ooredoo ကုမ္ပဏီတွေကနေထုတ်တဲ့စင်ကတ်တွေအားလုံးဟာလမ်းဘေးမှာဘာမှမှတ်ပုံတင်ကြမလို့ပဲတကက်ကို1,500ကျပ်လောက်နဲ့ဖောဖောတီတီဝယ်ယူသုံးဆွဲလို့ရနေတဲ့အနေအထားဖြစ်နေပါပြီ။ဖုန်းအစ်စ်တစ်လုံးလောက်ဝယ်ရင်ပဲဖုန်းအယောင်းဆိုင်ကနေစင်ကက်နှစ်ကက်ကနေသုံးကက်အထိအလကားပေးနေကြပါပြီ။ဘာမှအမှတ်ပုံတင်စရာမလိုပါဘူး။ဒူးဆိုင်သမားတွေဟာစင်ကက်တွေကိုအလွယ်တကူတစ်မျိုးပြီးတစ်မျိုးအသုံးပြုပြီးဒူးဆိုင်မှုတွေကိုလွယ်လင့်တကူကျူးလွန်လို့ရတဲ့အနေအထားဖြစ်နေပါပြီငါတို့။ဒါဟာကိုယ့်ကုန်ပစ္စည်းရောင်းရတာတစ်ခုတည်းအတွက်အာရုံစိုက်ပြီးကျန်တာဘာတစ်ခုမှတာဝန်ယူမှုတာဝန်ခံမှုမရှိတဲ့တယ်လီဖုန်းကုမ္ပဏီတွေရဲ့တာဝန်မဲ့မှုနဲ့လည်းအများကြီးသက်ဆိုင်နေပါတယ်။တကယ်လို့သာထုတ်လုပ်ရောင်းချတဲ့စင်ကက်အကြီးအတွက်အားလုံးကိုမှတ်ပုံတင်ခိုင်းထားလိုက်ရင်ခုလိုလွယ်လင့်တကူရာဇဝတ်မှုတွေမတမာမှုတွေကိုကျူးလွန်လို့မရနိုင်ပါဘူး။ကျူးလွန်ခဲ့ရင်လည်းကျူးလွန်ခဲ့တဲ့သူကိုအရေးယူဖို့အခြေအခံမှာအများကြီးအထောက်အကူပြုနိုင်မှာဖြစ်ပါတယ်။ဒီတော့နောက်ဆုံးအနေနဲ့အကြံပေးချင်တာကသက်ဆိုင်ရာဝန်ကြီးဌာနတွေကနေခုလိုလက်လွတ်စပယ်အယောင်းဝယ်ပြုနေတဲ့တယ်လီဖုန်းကုမ္ပဏီတွေကိုပြန်ပြီးထိန်းချုပ်ပေးဖို့လိုအပ်နေပြီးလက်ရှိရောင်းချနေတဲ့စင်ကတ်တွေမှာမှတ်ပုံမတင်ရသေးတဲ့စင်ကတ်တွေကိုတရားဝင်ပြန်ပြီးမှတ်ပုံတင်ခိုင်းတာမှတ်ပုံတင်တဲ့အခါမှာလည်းလွယ်လင့်တကူမှတ်ပုံတင်လို့ရနိုင်အောင်စီစဉ်ဆောင်ရွက်ပေးတာတကယ်လို့များမှတ်ပုံတင်မထားတဲ့တယ်လီဖုန်းကိုအသုံးပြုပြီးရာဇဝတ်မှုကျူးလွန်တာမတမာမှုတွေပြုလုပ်လာတာတွေရှိလာခဲ့ရင်လည်းသက်ဆိုင်ရာကုမ္ပဏီကိုတာဝန်ယူတာဝန်ခံခိုင်းခြင်းအပြင်ပြည်သူတွေရဲ့အကျိုးစီးပွားကိုထိန်းသိမ်းကာကွယ်စောင့်ရှောက်ပေးပါလို့အကြံပေးရင်းဒီတစ်ပတ်ညှိကုံးချုပ်လိုက်ပါရစေမင်းလေအရင်ငါဒီစာပြန်မှာမင်းရဲ့ချစ်လာသောအဘစန်နီဦး